စကိုင်းတိုင်းကမ်ပလိုမြို့နယ်တွင်စစ်ကောင်စီလေးချောင်းတိုက်ခိုက်မှုကြောင့်ကလေးငယ်တွေအပါအရက်သားအတော်များများတေဆုံးကြရတဲ့အပေါ်ကုလသမဂ္ဂတာဝန်ရှိသူတွေကပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်။မြန်မာစစ်ကောင်စီရဲ့လူခွေရေးချုပ်ဖောက်မှုတွေဟာနိုင်ငံတကာယားဆွေးမှုကြီးတွေဖြစ်တဲ့စစ်ယားဆွေးမှုနဲ့လူသားထုအပေါ်ကျူးလွန်တဲ့ယားဆွေးမှုတွေမြောက်နိုင်တယ်လို့လည်းကုလလူခွေရေးအခြေအကဲကထုတ်ပြန်ပါတယ်။ဒီအကြောင်းကိုတော့ကိုသားညွန်ဦးစူးစီးတင်ပြထားပါတယ်ရှင
်။စကိုင်းတိုင်းကမ်ပလိုပစည်းကြီးဟိုမနေ့ကမြန်မာစစ်ကောင်စီကလေကြောင်းကတိုက်ခိုက်မှုကြောင့်အရသာအများပြတိုက်ဆုံးခဲ့ရတဲ့ပုံမှာကုလသမဂ္ဂနဲ့နိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေကအပြင်းထန်ဝေဖန်ရှုံချပါရတယ်။ကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့ဒီတိုက်ခိုက်မှုကိုရှုံချပြီးတော့ကုလသမဂ္ဂလူညွန်ကောင်စီဆုံးဖြတ်ချက်အမှတ် 2669 အတိုင်းမြန်မာလူလူပေါ်ကြမ်းဖက်တိုက်ခိုက်မှုတွေကိုရပ်ဖို့မြန်မာစစ်ကောင်စီကိုတိုက်တွန်းပြောဆိုပါရတယ်
။ Those responsible for the attack must be held to account. The Secretary General offers his deepest condolences to the families of those victims.
ဒီတိုက်ခိုက်မှုမှာတာဝန်ရှိသူတွေကိုအရေးယူရပါပြီ။ကုလသမဂ္ဂအတွင်းမှုချုပ်ယုံအနေနဲ့ထိခိုက်ဒေဆုံးသူတွေရဲ့မိသားစုဝင်တွေအတွက်ကြေကွဲရပြီးထိခိုက်ဒဏ်ရာရသူတွေအမြန်ဆုံးပြန်လည်သက်သာလာစေဖို့လိုလားပါတယ်။အရေးကြီးတာကဒီလူတွေအတွက်အရေးပေါ်ဆေးဝါးကုသပွင့်ရဖို့လိုပါတယ်။
အရသားတွေပေါ်အကြမ်းဖက်မှုပုံစံအလုံးကိုကုလသမဂ္ဂအတွင်းမှုချုပ်အနေနဲ့အပြင်းထန်ရှုံချပြီးတော့အရသားတွေကိုအကာအကွယ်ပေးရမယ်ဆိုတဲ့လူသားချင်းစာနာမှုနိုင်ငံတကာဥပဒေရှိတယ်ဆိုတာကိုလည်းအတွင်းမှုချုပ်ပြောခွင့်ရသူစတီဖနီဒူဂျရစ်ကပြောဆိုထောက်ပြပါရတယ်။ကုလသမဂ္ဂလူညွန့်ကောင်စီကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်အမှတ် 2669 နဲ့အညီမြန်မာအရသားတွေပေါ်မှာကြက်ဖက်တိုက်ခိုက်မှုတွေရပ်တန့်ဖို့ကိုလည်းမြန်မာစစ်ကောင်စီကိုတိုက်တွန်းပြောဆိုခဲ့တယ်လို့အတွင်းမှုချုပ်ပြောခွင့်ရသူကဆိုပါရတယ်။မြန်မာနိုင်ငံလူခွင့်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrews ကတော့အရသာအများပြသိကြရတဲ့အခုဖြစ်ရပေါ်မှာကဘာကြီးရဲ့မျက်ခွေပြုမှုကြောင့်ဖြစ်တယ်လို့ဝေဖန်တယ်လို့ပဲစစ်ကောင်စီကိုလက်နက်ထောက်ပံ့ပေးနေသူတွေကြောင်းလို့လည်းအပြစ်တင်ပါတယ်ဒီလိုမျိုးတပ်ဖြတ်မှုတွေရပ်တန့်အောင်လို့ကလီငယ်တွေဘလောက်တည်ပေးရမလဲဆိုပြီးတော့သူ့ရဲ့ကိုယ်ပိုင် Twitter အကောင့်ကနေပြီးတော့မေးခွန်းထုတ်ထားပါတယ်ဒီဖြစ်ရဟာနိုင်ငံတကာဥပဒေနဲ့ဆက်နွယ်တဲ့စီးမင်းတွေကိုပြပြောင်းတင်းချိုးဖောက်မှုဖြစ်တယ်လို့ကုလလူခွင့်အကြီးကဲ Volgata ကလည်းတုံ့ပြန်ထားပါတယ်မြန်မာတိုက်ခိုက်တွေထိန်းချုပ်ထားတဲ့နေမြီတဲအခုလိုမျိုးစစ်ကောင်စီလေကြောင်းတိုက်ခိုက်မှုကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်အတော်များများသေဆုံးကြရမှုအတွက်အင်ပတန်တုံ့လှုပ်မိတယ်လို့လည်းလူခွင့်ဆိုင်ရာကုလမဟာမင်းကြီးကထုတ်ပြန်ခဲ့ပါတယ်။အရသားတွေကိုအကာအကွယ်ပေးကြဖို့အစုဖွဲ့အားလုံးကိုတိုက်တွန်းသလိုပဲ2021ဖေဖော်ဝါရီလ1ရက်နေ့ဖြစ်ရကစပြီးတော့စစ်ကောင်စီနဲ့သူ့တပ်ဖွဲ့ဝင်တွေရဲ့လူခွင့်ချိုးပေါက်မှုတချို့ဟာလူသားစုအပေါ်ကျူးလွန်တဲ့ယာဇဝတ်မှုနဲ့စစ်ယာဇဝတ်မှုမျောနိုင်တယ်လို့လည်းကုလသမဂ္ဂအကြီးအကဲကထုတ်ပြန်ခဲ့ပါတယ်။NUG ဂျာကာလာမြို့သားညီညီအစိုးရရဲ့ကြေညာချက်မှာတော့ကလင်းငယ်18ဦးထက်မနည်းအပါအဝင်ရသားပြည်သူ100ကျော်တေဆုံးခဲ့တယ်လို့ထုတ်ပြန်ပါတယ်။ရရွာလူတို့စုဝေးတွေ့ဆုံစဉ်မှာစစ်ကောင်စီတပ်ကရွေကျက်ရှိရှိနဲ့လေကြောင်းတိုက်ခိုက်မှုကျူးလွန်တာဖြစ်တယ်လို့လည်းဆိုပါတယ်။မြန်မာစစ်ကောင်စီပြောခဲ့ရသူဗိုလ်ချုပ်စောမင်းထွန်းကတော့ဒီတိုက်ခိုက်မှုလုပ်တဲ့ပုံမှာဝန်ခံပါတယ်။ဒါပေမဲ့ PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကိုတိုက်ခိုက်တာဖြစ်ပြီးတော့တေဆုံးတဲ့သူတွေဟာလည်း PDF အဖွဲ့ဝင်တွေဖြစ်တယ်လို့ဆိုပါတယ
်။ဒီမနေ့ဖြစ်စဉ်မှာတော့မနေ့7နာရီလောက်မှာအဲဒီမှာကျွန်တော်တို့ဒီပစည်းကျေးရွာမှာ NUG CRBH အမီလာအဖွဲ့ကခုနပြောတဲ့သူတို့ပြောနေတဲ့ဒါဂျုံကန်ဖွင့်ပွဲဆိုတဲ့ဟာလေးအပြီးရင်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့အမီကန် PDF အမီကန်အဖွဲ့တွေရဲ့ဂျုံဖွင့်ပွဲဆိုတဲ့ဟာလုပ်ပါတယ်ဂျုံဖွင့်ပွဲဆိုတဲ့ဟာကိုလုပ်တဲ့ဆောင်ရွက်ပါတယ်ကျွန်တော်တို့အနေနဲ့ဒီအနေနဲ့ပတ်သက်ပြီးတိုက်ခိုက်မှုရှိပါတယ်တိုက်ခိုက်မှုရှိတဲ့အခါမှာတော့ကျွန်တော်တို့ဒီခန်းထဲမှာရှိနေတဲ့ PDF အမီကန်အဖွဲ့တွေကပေးဆုံးတယ်ဆိုတာလေကျွန်တော်တို့ပြရပါတယ်ဒါပြောရမယ်ဆိုတော့နိုင်ငံတော်အစိုးရပြည်သူလူထုကိုစန့်ကျင်လှုပ်ဆောင်နေတဲ့အဖွဲ့တွေပဲဖြစ်ပါတယ်ဒါတို့ကျွန်တော်တို့အရင်ကတည်းကပြောခဲ့ပြီးသလိုပုံတွေတက်လာလဲတွေ့ရမှာဖြစ်ပါတယ်အဲအဖွဲ့တွေတော်တော်များများသည့်ယူနီဖောင်းနေတဲ့ပုံတွေဖြစ်ပါတယ်တချို့လဲရောက်မနေပုံပါပါမှာပေါ့
Amnesty International နိုင်ငံတကာလူခွင့်ရေးဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့အရသာပြည်သူတွေထိခိုက်ဒဏ်ရာရပြီးတော့အိုးအိမ်တွေပျက်စီးရတဲ့လေကြောင်းတိုက်ခိုက်မှုဆိုတာတွေဟာမြန်မာစစ်တပ်ရဲ့အစင်လာတင်ဂေတလို့ဖြစ်နေတယ်လို့ဆိုပြီးတော့ဒီကနေ့လေကြောင်းတိုက်ခိုက်မှုကြောင့်အတော်လေးလဲတုံ့လှုပ်မိတယ်လို့ AI ရဲ့စီးပွားရေးနဲ့လူခွင့်ရေးသုတေသီ Monsi Farah ကပြောဆိုထားပါတယ်။ဒီလိုတိုက်ခိုက်မှုကိုကြည့်လို့ရှိရင်မြန်မာနိုင်ငံကိုလေရင်စီတင်ပို့မှုတွေရနာဖို့အလျင်မြန်လိုနေပြီဆိုတာပြနေတယ်လို့လည်းသူကထောက်ပြပါတယ်။မြန်မာလူခွင့်ရေးအကြတဲ့ကိုဖြည့်ရှင်းဖို့အာဆီယံအသင်းကိုတိုက်တွန်းထားသလိုပဲမြန်မာစစ်တပ်ကိုထိရောက်တဲ့အရေးအမှုတွေလုပ်ရေးကုလသမဂ္ဂလူညွေးကောင်စီအနေနဲ့နီလန်းရှာကြံဖို့ကိုလည်း AI အဖွဲ့ကတွန်းအားပေးထားပါတယ်။ဒေသခံကာဝေးအဖွဲ့တွေရဲ့ပြောဆိုချက်အရတော့မနေ့မနေ့ပိုင်းချင်းကစပြီးတော့ပစည်းကြီးကြီးရွာကိုနှစ်ကြိမ်ထက်မနည်းတိုက်ခိုက်မှုရှိခဲ့ပြီးတော့တစ်ဆုံးသူတွေထဲမှာ PDF တပ်ဖွဲ့ဝင်တွေအပြင်ရသားပြည်သူတွေအတော်များများလဲပါဝင်တယ်လို့သိရပါတယ်။အန်ယူဂျီဂျာကာလာညီညီအစိုးရရဲ့ပြည်သူ့အချို့ရေးရုံးဖွင့်ပွဲလုပ်နေချိန်မှာစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့တာဖြစ်ပြီးတော့ရုံးအနောက်ဘက်မှာရှိတဲ့ လက်နက်တူလောင်ကူတောင်ကိုပါထိပြီးတော့ပောက်ကွဲမှုတွေဆက်ဖြစ်တယ်လို့မလဲတိုက်နယ်ပြည်သူ့ကော်မတီအဖွဲ့တောင်ငန်ကူပလာကြီးကဗီဒီယိုကိုပြောဆိုခဲ့ပါတယ်ခင်ဗျာ။